ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတိမ့်နဲ့ချီထွက်ပြေးခဲ့တဲ့ဖြစ်ဖြစ်တွေရှိခဲ့ရာရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့သတင်းတောက်တွေအခုရောက်နေကြပါတယ်။အဲ့ဒီဒေသကအခြေအနေတွေအခုနောက်ပိုင်းမှာတိုးတက်လာနေပြီဆိုပေမဲ့လည်းပုံမှန်အနေထားကိုရောက်ဖို့တော့အချိန်ယူရလိမ့်အောင်မယ်လို့ဒီ VOA သတင်းတောက်မတ်မေခါကတုံ့တက်ပါတယ်။အခုခီးစဉ်တွင်လေပြက်ပြီးတော့မြန်မာပြည်ဘက်ကိုပြန်ရောက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းမတ်မေခါတို့တွေ့ဆုံခွင့်ရခဲ့တာပါအခုခီးစဉ်ကသူ့ရဲ့ပထမဆုံးကျင်ခီးစဉ်မဟုတ်တဲ့အကြောင်းကိုလည်းမတ်မေခါကအခုလိုစပြီးတော့ပြောပါတယ
်အဓိကတော့လမ်းပိုင်းပေါ့နော်အစိုးရပြောထားတဲ့အတိုင်းသူတို့လမ်းတွေလုံနေတယ်ဆိုရင်အစီအစဉ်မှာတချို့ကျေးရွာတွေကိုလမ်းတွေအတွေ့အကြုံသွားလို့ရနေပြီပေါ့နော်အဲ့ဒါတစ်ချက်တွေ့ရဲ့နောက်တစ်ခုကလုံကြုံကြီးကအင်အားထက်စာလို့ရှင်တော့ပို့ပြီးလုံကြုံမှုရှိတယ်ဆိုပြီးတော့ဒေတာကန်ဒီကိုရိုင်းကလည်းပြောလာတယ်နောက်တစ်ခုကမောင်တော်မျိုးပေါ်ကအင်အားထက်ပေါ့နော်ကျွန်တော်ပထမဆုံးရောက်တဲ့ accommodation ရှင်တော်လေးကွာခြားသွားတယ်ဒါစီစီကားကားဖြစ်လာတယ်ပို့ပြီးတော့တိုးတက်လာတယ်ဆိုတဲ့အားမျိုးကိုကျွန်တော်တို့မြင်ခဲ့ရပါတယ
်ဒါအစိုးရရဲ့အစီအမံနဲ့သတင်းသမားတွေကလိုက်ပြီးတော့ကြည့်နေရတာလားဒါမှမဟုတ်ရှင်သတင်းသမားတွေကသွားခြင်းနဲ့အတွက်ကြောင့်မလို့အစိုးရစီစဉ်ပေးရလားခင်ဗျာ
ဒီဟာကပြည်ကြားရုံကြီးဌာနပကံနေလုပ်တယ်လို့ကျွန်တော်တို့သိသားပါတယ်ကျွန်တော်တို့ရှိရနေပြီးတော့ဘယ်လိုသွားခြင်းလဲဆိုတဲ့အဥ္စာမျိုးတို့အဆိုပြုပြီးတော့တောင်းပါတယ်အခုချိန်ကြီးကတော့ကျွန်တော်တို့ဓာတိဥက္ကဋ္ဌစိုးရလို့ကျွန်တော်တို့အစီအစဉ်ရဲ့နေရာတချို့နေရာတွေကိုမသွားနိုင်ရလွင့်ရင်အဲ့နိုင်တလို့မရအဖြစ်ကိုကျွန်တော်တို့သွားလို့ရတယ
်ကိုတိကျင်တာတွေမေးကျင်တာတွေစုံစမ်းကျင်တာတွေကိုလွတ်လွတ်လပ်လပ်ရှိပါလားခင်ဗျာတို့ရဲ့ကန့်သက်ချက်တွေတာမစ်ချက်တွေရောရှိပါလားအစိုးရရဲ့
ကျွန်တော်အစိုးရရဲ့နေရာတွေကိုတောခွင့်ရတာမှန်တယ်ဒါပေမဲ့ဒီဥစ္စာတွေကအရင်ကကျွန်တော်တို့လာမယ်ဒီလိုနဲ့ပြန်လာမယ်ဆိုတဲ့ဥစ္စာကအစိုးရကငကိုတွေကသူကသိရှိပြီးသားပါဒါပေမဲ့အရင်ကပြတ်စားလို့ရှင်တော့ပွင့်လင်းမြင်တာမှုရောအလဲငယ်ရောပုံပြီးရလာတယ်လို့ပြောတယ်ဒါပေမဲ့လွတ်လပ်မှုရှိရဲဆိုရင်အရာကညုံးဖြစ်ကိုတော့ကျမတို့ပြောလို့မရသေးပါဘူးရှင်။လူလူရေးဖွဲ့တွေကတော့ကျမတို့နဲ့တူပါတယ်။ချို့နေရာတွေကကျမတို့ဒီချိန်ထိသွားလို့လာလို့ရသေးတဲ့နေရာမျိုးတွေမဟုတ်သေးဘူး။ဟိုမှာအစ္စလမ်တချို့ရွာတွေဆိုရင်ကျမတို့မိုးအញ្ញံရွာတာမျိုးအញ្ញံပေါင်တာမျိုးဆိုကျမတို့လွတ်လွတ်လပ်ပြီးတော့သွားလို့ရတဲ့အနေအထားမျိုးမှာမရှိသေးဘူးလို့လူလူရေးဖွဲ့တွေကသူတို့ကလည်းပြောတယ်။ပြောတယ်ကျမတို့အဲ့လိုနေရာမျိုးတွေဆိုလို့ရှင်သူခေါ်လာတဲ့လူတွေကိုပဲကျမတို့ကတွေ့ရတဲ့အခြေအနေမှာပဲရှိပါသေးတယ်။လူတွေကြီးကတော့အကန့်အသတ်ကတော့ရှိနေသေးရဲ့ရှင
်။အရင်တုန်းကရောက်ခဲ့တဲ့နေရာတွေကိုပဲပြန်သွားတာလား။နေရာအစ်စ်တွေရောရောက်ခဲ့သေးလား
။နေရာအစ်စ်တွေတော့ကျမတို့မရောက်သေးပါဘူး။အခုချိန်ကြီးကတော့အရင်ဒီစက်တနာဖြစ်သွားတဲ့နေရာတွေကိုကျမတို့ကအစုပြုထားတယ်။အဲ့ဒီနေရာတွေတချို့ဒီမှာလမ်းခင်းတွေရသွားလို့ရတဲ့နေရာတော်တော်များများတော့ကျမတို့ရောက်ပါတယ်။ဒီအင်းတွေကတမှုဖြစ်သွားခဲ့ရဲ့ဆိုရင်အင်းတွေကိုရောက်တယ်။ဒီမျိုးတိုင်းရင်းသားတွေကိုပြန်ပြီးတော့နေရာခြားထားတဲ့နေရာတွေရောက်တယ်။နောက်ဆုံးအခုကျမတို့ရောက်ခဲ့တဲ့နေရာကတော့ခြေပြတ်သွားပြီးတော့ဒီအစိုးရဘက်ကနေပြီးတော့ပြန်ပြီးတော့ကေတင်ထားရဲဆိုတဲ့လူတွေခဏယာယီထားထားတဲ့နေရာတွေရောက်ပြီရှင
်။ဟုတ်ကဲ့အဲ့ဒါနည်းနည်းရှင်းပြပါလေပြတ်သွားပြီးတော့ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေလေပြတ်တာလား
။ကျမတို့တွေ့ခဲ့ရလူ104ယောက်ရှိပါတယ်။အဲ့104ယောက်ထဲမှာအယောက်80ကျော်90မိသားကကျမတို့ဒီရခိုင်ဒေသမှာနေသွားတဲ့ဒီအစ္စလမ်ဘာသာဝင်ပေါ့နော်။သူတို့အပြောကတော့သူတို့ကရိုဟင်ဂျာလို့ပြောတာပေါ့နော်။သူကတော့ဒီလူဝင်ကြဆိုတဲ့အတုံးညုံကိုတော့လက်မခံသေးဘူးပေါ့နော်အဲ့ဒီလူတွေနဲ့ကျမတို့တွေ့ပြန်ရတယ်အဲ့ဒီလူတွေကသူကမလေးရှားနိုင်ငံကိုအလုံးစုံကိုတွားကြတာပါအဲ့အဲ့ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်အဲ့အလုံးလို့ပို့သွားကြပြီမယ်ရာဒီဥတုအခြေအနေကြောင့်လေပြက်သွားတယ်လေပြက်သွားတော့ကျမတို့အဲ့ဒူးဒီတောင်သားမှာသူတို့အဲ့လေပြက်သွားတဲ့အဲ့လူတွေတွေ့လို့အစိုးရကြီးခေါ်ပြီးတော့အခုရခူရမှာယာယီနေရာချထားပြီးတော့သူတို့စီးစစ်မှုတွေလုပ်နေတာပါသူရဲ့အဓိကရည်ရွယ်ချက်ကတော့မလေးရှားမှာသူတို့အလုပ်လုပ်ကြဖို့ဘင်္ဂလားဒေ့ရှ်ဝင်နေလဲဆိုရင်သိန်းကျော်2သိန်းလောက်လောက်သူတို့ပေးပြီးတော့မလေးရှားဘက်ကသွားဖို့ဆိုပြီးသူတို့လုပ်ကြတာပါရှင
်။ဟုတ်ကဲ့အဲ့တော့ဒုက္ခသည်စခန်းရောက်မွတ်စလင်တွေကြောင့်နည်းနည်းရှင်းပြပါအောင်
။သူတို့နဲ့တွေ့တဲ့အခါမှာသူတို့ကဒီမြန်မာအစိုးရဘက်ကပြန်လည်လက်ခံဖို့လုပ်နေတာဒီကိုသူတို့သိတယ်လို့တော့သူတို့ပြောတယ်။အဲသူတို့တည်နေလဲကြားတယ်။ဒီလိုတွေလဲသူတို့နားထောင်ရတယ်။ဒီလိုတွေလဲသူတို့နားထောင်ရတယ်။ဒါပေမဲ့ဒီလိုမျိုးရဲ့အချိန်မှာမြန်မာအစိုးရလက်ခံဖို့အတွက်နှစ်နိုင်ငံစီစဉ်ထားတဲ့အချက်လက်တွေရှိတယ်။အဲ့အချက်လက်တွေကတိုးရှိကိုကူးချင်ပြီးလက်သေးကိုမရောက်လာခဲ့ဘူး။အဲ့အချက်လက်တွေလည်းမဖြစ်ရဘူးလို့သူတို့ပြောတယ်။ဒီမြန်မာနိုင်ငံကဘာကြောင့်ပြန်မလာချင်တာလဲလို့မျိုးရဲ့အချိန်မှာဒီတချို့မိသားစုတွေကပြန်မလာချင်လို့ပြန်မလာဘူးလို့လည်းပြောကြတယ်။တချို့ကတော့လည်းတက်ကောင်းတဲ့နေရာကိုသူတို့သွားချင်တယ်လို့လည်းသူတို့ပြောကြတယ်ရှင
်။သူတို့ကဒုက္ခသည်စခန်းကိုပြန်သွားမလား။ရခိုင်ပြည်နယ်ဘက်မှာဆက်နေမလား
။အခုလက်ရှိအခြေအနေမှာတော့အစိုးရဘက်ကဒီလူတွေအကုန်လုံးကိုစစ်ပြမှုတွေလုပ်နေတယ်။သူတို့ကြီးရွာအုပ်စုကလူတွေကိုသူတို့ခေါ်တွေ့တယ်။ဒီကြီးရွာမှာတကယ်နေခဲ့တာဟုတ်မဟုတ်ဆိုသူတို့ပြန်ပြီးတော့ထပ်ပြီးတော့စစ်ပြတယ်။ ဒီလိုတွေကိုဘယ်လိုလုပ်မလဲလို့ဒီမှာတို့အစိုးရတောင်းရှိပြီးဒီမှာမေးပါတယ်ပြီးတော့သူတို့ကဘာပြောလဲဆိုတော့ဒီလိုတွေနဲ့ငွေနဲ့မိသားစုတွေအတိဘင်္ဂလားဒေ့ရှ်နိုင်ငံတွေကစံနေမှာစံခဲ့သေးတယ်လို့ပြောတယ်စံခဲ့တဲ့မိသားစုတွေကိုလည်းသူတို့စက်ခေါ်ပေးတယ်အခုဆောင်နေတဲ့လူတွေကိုတော့သူတို့သက်ဆိုင်ရာစေးရွာတွေမှာခဏရာကြီးအနေနဲ့ထားပေးထားမယ်
သူတို့ဆွေမျိုးရေးရှင်ဆွေမျိုးရေးရှင်ကအပ်ပေးထားမယ်။ဒါမှမဟုတ်လို့ကျန်တဲ့သူတို့နေတဲ့အိမ်ရှင်အဲ့ဒီပဲအိမ်မှာခဏရာယူထားပေးထားမယ်။ကျန်တဲ့မိသားစုတွေမျိုးခေါ်မယ်။ခေါ်ပြီးွားလို့ရှိရင်အစိုးရကစီစဉ်ထားတဲ့ပြန်လည်နေရာထားထားရေးလုပ်ငန်းတွေမှာအဲ့ဒီလူမျိုးအိမ်နေရာမရှိဘူးဆိုအိမ်နေရာတွေပေးသွားမယ်။အိမ်နေရာရှိတယ်ပြည့်စည်နေတယ်ဆိုပြင်ဖို့စိတ်ဓာတ်ရေး